ပွဲတွေရက်တန်ရေးငြိမ်းချမ်းစွာဆန္ဒပြခဲ့တဲ့ကချင်ခေါင်းဆောင်၃ဦးကိုစစ်တပ်ကအကြီးအကျယ်ပြက်စီရဲဆိုတဲ့အသေးပြက်မှုပုံမှန်နဲ့တပ်ကတရားစွဲဆိုထားတာကိုခြေဖြတ်ပေးဖို့လျှောက်ထားချက်ကိုပြည်နယ်တရားလွှတ်တော်ကလက်မခံဘဲတရားသူကြီးကဒီကနေ့ပယ်ချလိုက်ပါတယ်။ငြိမ်းချမ်းနဲ့စစ်ပီးသင့်ပြည်သူတွေအရေးတောင်းဆိုနေသူတွေအပေါ်အခုလိုပြည်နယ်တရားသူကြီးကအမိန့်ချလိုက်တာဟာမြမငြိမ်းချမ်းရေးပေါ်ဆောင်နေမှုနဲ့မြမနိုင်ငံရဲ့တရားစီရင်အပေါ်မေးခွန်းထုတ်เสียဖြစ်နေတယ်လို့တရားစွဲဆိုခံရသူတွေကဝေဖန်ပြောဆိုလိုက်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်ဆုမွန်ကတင်ပြပေးပါမယ်။
ဟုတ်ပါတယ်ကချင်စီရဲ့ပြိပခါတဲ့ပိတ်မိပြည်သူတွေကထုတ်ရင်းနဲ့တိုင်းရင်းဒေသကတိုက်ပွဲတွေအများဆုံးရဖို့ကချင်ပြည်နယ်မြစ်ကြီးနားမြို့မနောခွေကနေတစ်မြို့လုံးကိုလှည့်လည်ပြီးတော့ရင်းရဲစွာလှည့်လည်ဆန္ဒပြခဲ့ကြတဲ့ဒေသခံပြည်သူထောင်ချီပါဝင်တဲ့လှုပ်ရှားမှုကိုဥဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ဦးလမ်းဆောင်ဦးစော်ကျန်းတဲ့ဒေါ်နန်ပူတို့ကိုတပ်မတော်ရဲ့ဂုံတိုက်ခါမျိုးနဲ့အောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးရောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယတိုင်းမှုကြီးဒုတိယဘုံမှုကြီးမျိုးမင်းဦးကရာဇတ်ကြီးပုံမှန်900အသက်ရွေးချယ်မှုနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်မြစ်ကြီးနားမြို့နဲ့တရားရုံးမှာသူတို့ကိုဆွဲဆိုထားတဲ့အမှုကမခိုင်လုံတဲ့အတွက်ပလတ်ပေးဖို့ပြည်နယ်လက်တော်တရားရုံးအထိတက်ပြီးတော့ရှောက်ထားခဲ့ကြတာကိုပြည်နယ်တရားသူကြီးဘက်ကအမှုကိုခြေဖြတ်ပေးဖို့လက်မခံဘဲပယ်ချကြောင်းအမိန့်စီရင်ချက်ကိုဒီကနေ့ပြည်နယ်လွှတ်တော်မှာချမှတ်ခဲ့ပါတယ်ပြည်နယ်လွှတ်တော်မှာဦးလန်းဆောင်ဦးစော်ကျန်းနဲ့ဒေါ်နန်ပူတို့အတွက်အကျိုးဆောင်ရှေ့နေဖြစ်လိုက်ပါဆောင်ရွက်ပေးသူတော့မြစ်ကြီးနားမြို့နယ်တရားရုံးမှာဦးလန်းဆောင်ရဲ့ခြေတွေဖြစ်ဆောင်ရွက်ပေးနေသူဖြစ်တဲ့စစ်တေဦးမောင်ဆောင်သူက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်ရှောက်ထားတဲ့ချက်တွေကအမှုတရားစွဲဖို့မလုံတော့တရားစွဲဖို့ဆိုတာလည်းဒါမငြင်းဘူးဆိုပြီးတော့ကျွန်တော်ကဒီနယ်လွတ်တော်အမှုတွေခြေဖြတ်ပြီးဖို့တက်တာပေါ့လွတ်တော်ကလည်းလက်ခံတယ်လက်ခံပြီးမှ26လက်ဆက်ပြီးခံပြီးတော့ဒီနေ့ကျတော့အမိန်ထားတယ်ပေါ့ဗျာအမိန်ထားတော့ကျွန်တော်တို့ခြေဖြတ်ဖို့တက်တယ်ဒီပြင်ဆင်မှုကိုလက်မခံဘူးပေါ့ပတ်လက်တယ်ပေါ့အသိကံလို့ပေါ့အခုရေတောင်းဆိုဖို့ဆက်တယ်ပေါ့ဦးဒီရအဲ့လိုတက်နေရဲ့ဂျားရဲကနေမှတရားရုံးကကျွန်တော်တို့တက်တဲ့ဟာတွေကိုလက်မခံဘူးဖယ်တယ်ဆိုတော့ဒါသူတို့ပိုင်းပေါ့ဒါမှသူတို့ဖယ်တယ်ဆိုရင်တော့ကျွန်တော်တို့ခံယူတာတော့အမားတယ်လို့တော့ကျွန်တော်တို့ကလက်မခံဘူးပေါ့အဲ့ဒါပေါ့အဲ့လိုဆိုတော့တကယ်လို့ကျွန်တော်အမှုတွေရာဆက်ပြီးမှ Supreme Court ကိုတက်ရှင်နေတဲ့ကျွန်တော်တို့ရဲ့ပေါ်ပဲကျွန်တော်နေရတော့ရှင်းပြဖို့တောင်းလို့ရှိတယ
်အခုလိုပြည်တယ်လွတ်တော်တရားသူကြီးဘက်ကနေအမှုခြေဖြတ်ပေးဖို့ပယ်ချလိုက်ပြီးဆန္ဒပြသူတွေကိုမျိုးတယ်တရားရုံးမှာစစ်တပ်အရာရှိဘက်ကအမှုဆက်ပြီးတရားစွဲတိုင်မှုဆုံးဖြတ်လိုက်တာဟာသူတို့ပေါ်မတရားစီရင်ချက်ချတာတာဖြစ်တယ်လို့တရားစွဲခံရသူတွေကပြောပါတယ်ဂျေးကျဲစွာလှုပ်ရှားသူတွေကိုဥပဒေပုံမှန်အမျိုးမျိုးတက်ပြီးဖမ်းဆီးထောက်ချဖို့ကြိုးပမ်းနေတာဟာမြမငြိမ်းချမ်းရေးဖော်ဆောင်နေမှုနဲ့မြမနိုင်ငံတရားစီရင်ပေါ်မေးခွန်းထုတ်စရာဖြစ်လာနေတယ်လို့ဒီဆန္ဒပြမှုတစ်ခုတည်းတဲ့ရဲဘက်ကရောစစ်တပ်ဘက်ကပါတကြိမ်တိုင်တိုင်တရားစွဲဆိုခြင်းခံရသူဦးလောက်ဆောင်ကပြောပါတယ
်ဒီလိုမျိုးကျွန်တော်တို့နိုင်ငံတော်အစိုးရဘက်ကနေမစ်စင်တစ်ခုထိပေးတဲ့ကမ္ဘာမှာတရားစွဲဆိုတဲ့အပေါ်မှာဒီတရားစီရင်ကြီးတွေကနေဒီလိုမျိုးဆုံးဖြတ်လိုက်တဲ့အပေါ်တော့ကျွန်တော်တို့ကတော့တော်တော်ဝမ်းနည်းနေပါတယ်ဒီမှာတရားစီရင်ရဲ့အပေါ်မှာပေါ့နော်ဒီအမှုကိုကျွန်တော်တို့မတရားတရားစွဲဆိုခြင်းခံထားရတယ်လို့ပဲကျွန်တော်တို့အဲ့လိုမျိုးပဲယုံကြည်ထားတယ်ဒါဖြစ်လို့ဆိုရင်ကျွန်တော်တို့ကနိုင်ငံတော်ပုံကန္တာလည်းမဟုတ်ဘူးနိုင်ငံတော်အစိုးရကိုဆန့်ကျင်တာလည်းမဟုတ်ဘူးဒီနေ့ရဲ့ဒီပုံတွေစစ်ရဲ့မျက်နှာပြင်ထဲမှာစိတ်ကြီးခံထားရတဲ့အကြောင်းမျိုးလူသားချင်းစာနာဆောက်ချမှုအကူအညီနဲ့သူတို့ရဲ့အသက်ကိုအမြန်ဆုံးကြည်တင်တဲ့ဆိုကျွန်တော်တို့စိတ်ကြီးဒီလိုမျိုးရဲ့အတွက်ကျွန်တော်တို့ခန္ဓာထုတ်ပေါ်အကူအညီတောင်းတာဖြစ်တယ်နိုင်ငံတော်အစိုးရကိုဒါနဲ့လည်းကျွန်တော်တို့ကဒီလိုမျိုးပြည်သူကိုကြည်တင်ဖို့အတွက်ခန္ဓာထုတ်ပေါ်တဲ့ဟာကိုကျွန်တော်တို့ကိုရည်စွမှုနဲ့ကျွန်တော်တို့ကိုဆွဲဆိုတယ်ဆွဲဆိုတဲ့အပေါ်မှာတရားသူကြီးတွေလည်းကျွန်တော်တို့အကူအညီဒီလိုမျိုးဆုံးဖြတ်ပေးတယ်ဆိုတော့ဒါကျွန်တော်တို့ကဒီမှာနိုင်ငံရဲ့လက်ရှိရင်းဆိုင်ရဲ့ဖြစ်စဉ်အပေါ်မှာလည်းလကောင်းနိုင်ငံတော်အစိုးရအနေနဲ့ကြိုးစားနေတဲ့ဒီအမျိုးသားပြည်နယ်ပြည်နယ်ရေးတော်လကောင်းဒါအပေါ်မှာတော့ကျွန်တော်တို့ကတော့ဆက်လက်ပြီးမှလှုပ်ဆောင်သွားရမယ်အရာတွေကပုံပြီးမှများလာတယ်လို့ပဲကျွန်တော်တို့သိနေမိပါတယ်
တရားစွဲဆိုခံထားရသူ၃ဦးကိုအခုလိုပြည်တယ်လွှတ်တော်ကဒီပယ်ချလိုက်ပေမဲ့လို့ပြည်အောင်စုတရားလွှတ်တော်ဂျုံယုံအထိဆက်လက်လျှောက်ထားကြဖို့အခြေအနေပါရှိသေးပြီးဇာတ်ရက်ဇူလိုင်လ16ရက်နေ့မှာတော့ကချင်ပြည်နယ်မြစ်ကြီးနားမြို့တရားရုံးမှာအမှုဆက်လက်ဆစ်ဆေးသွားမှာဖြစ်တယ်လို့ကုလန်ဆောင်ကပြောပါတယ
်ကျွန်တော်တို့အောက်ရုံးမှာလည်းရှေ့နေနေတဲ့ကျွန်တော်တို့ဒီမြို့ကိုဆက်လက်ပြီးမှရင်ဆိုင်သွားမှာဖြစ်တယ်ဆိုတော့လိုအပ်တဲ့ဥပဒေခွင့်လန်းကိုလည်းပြည်ထောင်စုတရားလွှတ်တော်ဘက်ကလည်းကျွန်တော်တို့တက်တင်တယ်ဆိုရင်ကျွန်တော်တို့ကော်မတီနဲ့အတူချိန်လေးတိုင်တင်ပြီးမှဥပဒေရဲ့အရာကျွန်တော်တို့ဆက်လက်အယူခံပေါ့နော်ကတော့မှဖြစ်ပါတ
ယ်။မြမတွေကတဝဲတိုက်ပွဲတွေရဖို့တဲ့စစ်ဘေးတပည်သူတွေအရေးရေးရဲရဲလှုပ်ရှားမှုတွေကြောင့်ဆရာပြသူတွေကိုပြီးခဲ့တဲ့မေလကနေစလို့တရားစွဲဆိုခံထားရတဲ့အပူပေါင်းက15ခုဖြစ်ပြီးတော့ရန်ကုန်ဘက်ကလေးပဲခိုးတဲ့ကချင်ပြည်နယ်အတွင်းတက်ကြွလှုပ်ရှားသူပေါင်း58ဦးလက်ရှိတရားစွဲဆိုခံထားရတယ်လို့လည်းလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်လှုပ်ရှားမှုအတန်ကသတင်းထုတ်ပြန်ထားပါတယ်ရှင်
။မဆုမွန်ဆက်သွယ်နည်းမြန်းထားတာပါ